ပါမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမကြည်သေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြည်မြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းဖွဲ့တွေရှိရမယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့လူမျိုးတွေရဲ့ဗီဇသဘောတဘာဝအရအစုအဖွဲ့တွေအသင်းဖွဲ့တွေနဲ့နေတတ်တဲ့တဘာဝရှိပါတယ်စုစုဝေးဝေးတိုင်တိုင်ပင်ပင်နဲ့ရှိကြပါတယ်ကျွန်တော်တို့ဘိုးဘွားပြည်ပြည်နဲ့ကြီးပြင်းခဲ့တဲ့ကျေးလက်ဒေသတွေကနေအဲ့ဒီလူတွေဟာမြို့ပြတွေကိုတိဆောက်ခဲ့ကြတာဖြစ်ပါတယ်ဒီတော့ကျေးလက်ဒေသရဲ့ရင်ကျစ်မှုဒလစ်စရိုက်တွေကိုကြည့်မယ်ဆိုရင်အင်မတန်မှစနစ်ကျတဲ့စုဖွဲ့မှုတွေနဲ့နေခဲ့ကြတဲ့ဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်တာပဲဖြစ်ပါတယ်ကျွန်တော်တို့ဘိုးဘွားပြည်ပြည်နေခါရှေးခင်တွေကလဲဆိုင်ပါတယ်တောင်ရည်တွေဆိုင်ပါတယ်ကိုင်းတွေဆိုင်ကြပါတယ်အဲ့ဒီတောင်ရည်တွေလဲတွေကိုင်းတွေကိုဆိုင်ကြတဲ့အခါမှာဖြစ်ဖြစ်ရိတ်သိမ်းငြိမ်ရောက်လာတဲ့အခါမှာပဲဖြစ်ဖြစ်သူ့လည်းကိုကိုဆိုင်ကိုလည်းကိုသူကူဆိုင်သူ့လည်းကိုကိုကူသိမ်းပေးကိုလည်းကိုသူကူသိမ်းပေးဆိုတဲ့အပြန်လန်ရိုင်းပင်းကြတဲ့အလိထရှိပါတယ်စုပေါင်းပြီးတော့အုံဝဲခံလိရှိပါတယ်တရားကနေတရားကိုအစုဖွဲ့လိုက်ကူညီပေးတဲ့သဘောတဘာဝတွေလည်းရှိကြပါတယ်နောက်တစ်ခါရွာဒီကိုပြန်ကြည့်လိုက်မယ်ဆိုရင်ရွာမှာကာလာသားကောင်းကာလာသမီးကောင်းတွေနဲ့စနစ်တကျစုဖွဲ့ထားတာတွေကိုတွေ့ကြရပါတယ်အသက်ရွယ်ဘယ်ရွယ်ရောက်ပြီဆိုရင်အဲ့ဒီကာလာသားကောင်းနဲ့ကာလာသမီးကောင်းတွေဟာအနားယူသွားကြပြီးလူငယ်တွေကိုနေရာပေးလေလဲရှိတတ်ကြပါတယ်ကာလာသားကောင်းနဲ့ကာလာသမီးကောင်းတွေမှာသူ့သက်ဆိုင်ရာတာဝန်တရားတွေကိုစနစ်ကျပေးရလေရှိပါတယ်ဘယ်သူကမှစိတ်ခိုင်းတာမျိုးမဟုတ်ပဲအစင်လာရကိုကဖြစ်နေတဲ့သဘောတဘာဝတွေပါရွာတရွာမှာအလူရှိပြီဆိုရင်အဲ့ဒီအလူမှာကာလာသားအဖွဲ့ကဘယ်တာဝန်ယူမယ်ကလာသမီးဖွဲ့ကဘယ်တာဝန်ယူမလဲတက်ကြီးရွယ်ဦးရဲ့တာဝန်ကဘာဖြစ်တယ်ရုပ်စွာဆုံးကျောင်းနိုင်ဆရာတော်ကြီးရဲ့တာဝန်ဟာဘာဖြစ်တယ်ဆိုတာမျိုးအသီးသီးအစင်လာရပေးအပ်ထားတဲ့တာဝန်တွေကိုစုစုစည်းလုပ်တတ်ပါတယ်ဒါခါကျွန်တော်တို့ရဲ့အစင်လာကောင်းတစ်ခုလို့ပြောချင်တာပါအဲ့ဒီအစင်လာကောင်းကြောင့်ပဲရရွာတွေဟာဘေးအန္တရာယ်တွေမခတ်အောင်ကာကွယ်တားဆီးနိုင်ပါတယ်သားရဲ့တရိစံအန္တရာယ်ကနေကာကွယ်တားဆီးနိုင်ပါတယ်လူစိုးတပြရန်တွေကနေကာကွယ်တားဆီးနိုင်ပါတယ်ဒါအပြင်ရွာမှာရှိတဲ့လူတွေရဲ့ဂုံသိက္ခာကိုလည်းကာကွယ်တားဆီးနိုင်ကြပါတယ်ရင်ကျေးမှုဒလိထုံးတန်းတွေကိုလည်းကာကွယ်ဆောင်ရှောက်နိုင်ကြပါတယ်။အဲ့ဒါလိုဘက်ဆုံကာကွယ်မှုတွေဟာအစုစည်းနဲ့ကာကွယ်မှုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။တနည်းအားဖြင့်ကျွန်တော်တို့လူမျိုးတွေဟာအမိုးအကာနဲ့နေတဲ့လူမျိုးတွေပါ။ကျွန်တော်တို့ဆွေမျိုးစုအတိုင်းဝိုင်းနေရက်ဆွေရမျိုးအတိုင်းဝိုင်းနေနဲ့အမိုးအကာတွေတိဆောက်ပြီးကိုယ်ချင်းချင်းအကာအကွယ်ပေးတတ်တဲ့သဘောကိုဆူလိုခြင်းဖြစ်ပါတယ်။ဒီလိုနဲ့ကျွန်တော်တို့ရွာတွေဟာမိသားစုဒီမိုကရေစီပုံစံနဲ့ကိုယ်တော်ဝန်ကိုကျေပွန်အောင်ထမ်းဆောင်တတ်တဲ့လူဖွဲ့စည်းဖြစ်ဖန်တီးနိုင်ခဲ့ကြပါတယ်။အချင်းဒီကောင်းတွေကိုဆက်ပြီးမတည်နိုင်တဲ့အခါမှာတော့ကျွန်တော်တို့ရဲ့အစုဖွဲ့တွေဟာပြိုကွဲသွားတတ်ကြပါတယ်။အဲ့ဒါလိုအစုဖွဲ့တွေပြိုကွဲသွားပြီဆိုရင်တော့အမိုးကပြိုပြက်ပြီလို့မှတ်ယူပါ။အမိုးကပြိုပြက်ပြီဆိုမှတော့မိုးတံလေတံခံကြပြီတော့လို့ကျွန်တော်ပြောချင်ပါတယ်။ဒီတော့လွတ်လပ်တဲ့အသင်းပင်းလို့ဆိုတဲ့နေရာမှာကျွန်တော်တို့လူမျိုးတွေရဲ့အစုဖွဲ့နဲ့နေတတ်တဲ့ဗီဇသဘာဝအရလွတ်လပ်တဲ့အသင်းပင်းတွေဟာမဖြစ်မနေရှိကိုရှိရမှာဖြစ်ပါတယ်။လွတ်လပ်မှုကိုမျက်နှိုးတဲ့ကျွန်တော်တို့လူမျိုးတွေပညာကိုတန်ဖိုးထပ်တတ်တဲ့ကျွန်တော်တို့လူမျိုးတွေကိုယ်မတပါတခြားသူကိုစောင့်ရှောက်ခြင်းနဲ့စိတ်ရှိတဲ့ pride တဲ့စိတ်နဲ့ကျွန်တော်တို့လူမျိုးတွေဟာလွတ်လပ်စွာအစုဖွဲ့နဲ့သာချီတက်ခွင့်ရမယ်ဆိုရင်ကျွန်တော်တို့လူအဖွဲ့စည်းဟာကမ္ဘာမှာထိတ်ဆုံးနေရာကရမှာတေးကြတယ်လို့ကျွန်တော်ဆွဲဆွဲမြဲမြဲယုံကြည်ပါတယ်။ရုပ်ပိုင်းဆိုင်ရာတိုးတက်မှုကိုအချိန်မခံမဲစိတ်ပိုင်းဆိုင်ရာရဲ့ရင့်ကျက်မှုစိတ်ပိုင်းဆိုင်ရာရဲ့ပြည့်ပြည့်စုံမှုနဲ့ထိတ်ဆုံးကိုတက်လန်းနိုင်ဖို့ကြိုးစားခြင်းသာလျှင်တကယ်ထိတ်တန့်နေရာအမှန်ကိုရောက်နိုင်ပါတယ်။ရုပ်ဝတ္ထုပစ္စည်းတွေဘလောက်ပဲကင်သွုံးနိုင်ပါစေရုပ်ထုပစ္စည်းတွေဘလို့ပဲပေါ်များနေပါစေအဲ့ဒီလူဟာအမိန်ပေးစနစ်အောက်မှာလက်ညှိုးထောင်ခေါင်းကြီးဘဝနဲ့ဘဝကိုအဆုံးသတ်သွားမယ်ဆိုရင်တော့အဲ့ဒီလူကိုလူစင်မမီဘူးလို့ပဲကျွန်တော်ထပ်ပြီးပြောချင်ပါတယ်ကိုယ့်ရဲ့လွတ်လပ်ပိုင်ခွင့်ကိုမျက်နှိုးပြီးအဲ့ဒီလွတ်လပ်ပိုင်ခွင့်ကိုကာကွယ်တတ်တဲ့လူအဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းပင်တွေကို ကျွန်တော်တို့ခိုင်မာအောင်တိဆောက်ကြရပါလိမ့်မယ်လွတ်လပ်တဲ့အစင်းဖွဲ့တွေကနေတဆင့်ကျွန်တော်တို့အချင်းချင်းတိတဲ့ပူကောင်းတဲ့အမိုးကာတွေကိုတိဆောက်ကြရင်နဲ့ကျွန်တော်တို့လူအဖွဲ့စည်းကိုလှပတဲ့အဆောက်အဦဖြစ်အောင်ကျွန်တော်တို့ဖန်တီးကြရမှာဖြစ်ပါတယ်ဂျေဇုတင်ပါတယ်ကျွန်တော်ဂျင်မီပ
ါညောမြေညောမြေကြောင်းသမွေအမြဲတည်ကြံစေအတိတ်ချမ်း